မြန်မာနိုင်ငံရဲ့88ရေးတော်ကာလအတွင်းထင်ရှားခဲ့တဲ့ကြောင်းသားခေါင်းဆောင်တဦးဟာအန်အယ်ဒီအစိုးရတည်လက်ထက်မှာမြန်မာပြည်ကိုပြန်ဖို့ကြိုးစားတဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးမှာဗီဇာလျှောက်ထားခဲ့ပါတယ်။ပြည်ဝင်ခွင့်ဗီဇာရမရမတေချာသေးတဲ့အခြေအနေမှာပြည်ပရောက်နိုင်ငံရေးအင်အားစုတွေကိုပြည်ဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါအသေးစိတ
မှပြည်ဝင်ခွင့်ဗီဇာရရေးဧပြီလ26ရက်နေ့ကသွားရောက်ရှောက်ထားခဲ့တာပါ။ရှောက်လွာကိုတန်ယုံတာဝန်ရှိသူတွေကလက်ခံထားလိုက်ပေမဲ့ဗီဇာထုတ်ပေးဖို့ကိုတော့နိုင်ငံသားရေးဝန်ကြီးဌာနကိုတင်ပြရအောင်မှဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းကိုမိုးတီစုံက VOE ကိုအခုလိုပြောပြပါရစေ
။ကျွန်တော်ဒီအင်္ဂါနေ့ကဗီဇာသွားရှောက်ပါတယ်နော်ဒီနေ့ပိုင်းပေါ့။အစောတော့ကျွန်တော်ဒီဗီဇာဖောင်ကိုတော့လက်ခံလိုက်တယ်။ပတ်စပို့စာကိုတော့ပြင်ယူသွားပါတဲ့အထက်ကိုတင်ပြအောင်မယ်လို့ပြောပါတယ်။ဆိုတော့အထက်ဆိုတော့ဘယ်အထက်လဲဆိုကျွန်တော်မြင်ကြည့်တော့သူတို့နာဝကလူနိုင်ငံသားရေးဝန်ကြီးဌာနလို့ပြောပါတယ်။အဲ့တော့အထက်ကိုတင်ပြအောင်မယ်ဆိုပြီးတော့အဲ့ဒါနဲ့ပြင်ယူလာရတယ်ပေါ့လေ။အဲ့တော့ပုံမှန်အဖြစ်တော့ကျွန်တော်တို့စာအုပ်ကိုထားခဲ့ရတာပေါ့ပတ်စပို့ထားအုပ်ကိုလေ။ကိုကပတ်စပို့စာအုပ်ကိုတော့သူကလက်မခံသေးဘူးလို့ဖြစ်နေတယ်။အဲ့တော့မပြောတတ်ဘူးခြေရဗီဇာရမလားမရလားဆိုတော့ကျွန်တော်လည်းမသိသေးဘူးဖြစ်နေတာပေါ့နော
်မြန်မာနိုင်ငံမှာ2011ခုနှစ်ဦးသိန်းစိန်ရတားဆိုရတက်လာပြီးတဲ့နောက်ရခိုင်နဝတနာဖလက်ထက်က blacklist လို့ခေါ်တဲ့အမည်မဲ့စည်ရင်သွင်းခံထားသူတော်တော်များများကိုဖယ်ရှားပေးခဲ့တာကြောင့်ကိုမိုးသီးစွန်ပါဝင်ဒီပါရောက်နိုင်ငံရေးလှုပ်ရှားသူတချို့မြန်မာနိုင်ငံကိုပြန်ဝင်ခွင့်ရရှိခဲ့ကြပါတယ်။ဒါပြင်ဦးသိန်းစိန်အစိုးရရဲ့ဖိတ်ခေါ်ချက်နဲ့နှစ်ကြိမ်မြန်မာနိုင်ငံကိုပြန်ဝင်ခွင့်ရရှိခဲ့ပြီး2013ခုနှစ်ကစလို့မြန်မာနိုင်ငံကိုပြန်ခွင့်မရတော့ဘဲ blacklist အမည်မဲ့စာရင်းပြန်လည်အသွင်းခံခဲ့ရတယ်လို့လည်းကြားသိရတဲ့အကြောင်းကိုမိုးတီစုံကပြောပြပါတယ်။ဒါကြောင့် NLD အစိုးရတစ်လက်ထက်မှာသူ့ပါဝင်ပြပရောက်နိုင်ငံရေးအင်အားစုတွေကိုပြည်ဝင်ခွင့်ပြန်ပေးဖို့အတွက်ကိုလည်းကိုမိုးတီစုံကတောင်းဆိုခဲ့ပါတယ
်။အခုလူလူဆိုးအတက်လာတဲ့ဒေါ်မင်းကြီးဆိုးအတက်လာတဲ့ခါကျတော့ကျွန်တော်တို့နေဆက်မှာရှိနေတယ်။နောက်ပြပမှာရှိနေတဲ့ဒီဗီဇာငင်းခံထိထားတဲ့ blacklist ပဲတွင်ထားတဲ့လူတွေရဲ့ပတ်သက်လို့အလေးနဲ့ထားစဉ်းစားဖို့တော့ကျွန်တော်ညတိုက်တွန်းချင်ပါတယ
်။အလားတူစစ်ဆိုးရလက်ထက်ကနိုင်ငံရေးခြားမှာတာဝန်ထမ်းဆောင်ရင်းအကြောင်းမျိုးမျိုးကြောင့်နိုင်ငံကိုမပြောင်းတော့ဘဲတာဝန်ကြရာအတိုင်းပြည်မှာခိုလုံဝင်လျှောက်ခတ်ကြတဲ့တန်မှန်တချို့လည်းရှိပြီးတော့သူတို့ကိုနိုင်ငံသားရေးဝန်ကြီးဌာနနဲ့ပြည်ထောင်ဝန်ကြီးဌာနတို့က blacklist အမည်မဲ့စင်သွင်းထားတာကြောင့်အခုသမ္မတဦးထင်ကျော်အစိုးရလက်ထက်မှာပြန်ခွင့်ရဖို့မျှော်လင့်ပါတယ်လို့အရင်က Washington DC မြန်မာတန်ယုံရဲ့တန်ယုံယာယီတာဝန်ခံဖြစ်ခဲ့သူဦးအောင်လင်းထုတ်ကပြောပါတယ်
။အားလုံးကတော့ကိုယ်နိုင်ငံကိုပြန်ပြီးတော့မှအကျိုးပြုတင်ကြတဲ့ဒေသဖြစ်ပါတယ်ခင်ဗျ။အဲ့တော့ NLD ကိုသူ့အကိုကျွန်တော်တို့မျှော်လင့်ပါတယ်။ဆိုတော့ဒေါ်ဆန်းစုကြည်အနေနဲ့လည်းအမေရိကန်လိုဟောရောက်တဲ့အခါမှာဟုတ်ဒီမှာအခြေအနေကနေရာတဲ့သူတွေကိုဒါသူပိတ်ခေါ်သွားတဲ့နေသားမျိုးတွေရှိပါတယ်အဲ့ဒီချိန်အဲ့ဒီခါကတော့ဥတိစေလို့ဆိုရလက်ထက်မှာတော့ဒီလိုလွတ်လပ်တော့ဘယ်သူမှကိုပြန်ခွင့်မရပါဘူးတန်ယုံပိုင်းနဲ့ပြောရရင်ပေါ့ဒီကျွန်တော်တို့တန်ယုံမှာနေနေတဲ့ကိုက blacklist ပေါ့ဒီအမဲစင်းတင်ထားတဲ့သူကကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့မှလူຢာတဲ့ချီပြီးတော့မှစီစီချက်ပေးရတာရှိပါတယ်တော့ပြည်ထောင်ရေးရပြီးတော့မှ blacklist အမဲစင်းတင်ထားတဲ့သူတွေကိုကျွန်တော်တို့စီရင်ထုတ်ပြန်တာရှိပါတယ်။ဟိုဒါတွေနဲ့ရှိနေသမျှကာလပတ်လုံးကတော့တက်ဆိုင်ရာပတ်ရုံးတွေနေနဲ့လည်းဗီဇာပေးခြင်းတွေနဲ့ခွင့်ပြုချက်ရမှပေးလို့ရတဲ့နေရာမျိုးရှိပါတယ်။အဲ့ဒါတွေအားလုံးကိုဒေါ်စကုကြည်တို့အစိုးရအနေနဲ့ပြည့်ပြည့်ပေးနိုင်တာမှသာကိုယ်ပမာရီဟာကိုယ်တိုင်းဒီကိုလွတ်လွတ်လပ်လပ်ပြန်လို့ရနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျ။
ဒါပြင်နိုင်ငံရေးအခြေအနေကြောင့်ပြည်ပမှာခိုလုံခဲ့ရသူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးဖို့ကိုလည်းဦးအောင်လင်းထုတ်ကလည်းတောင်းဆိုခဲ့ပါတယ်။တခါလူ့ဘောင်တေဒီမိုကရက်တစ်ပါတီဌာနချုပ်ကလည်းဧပြီလ5ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ထက်မှရခိုင်အစိုးရတွေကြောင့်နိုင်ငံတကာကိုရောက်နေကြတဲ့အင်အားစုတွေပြည်ရင်းပြန်လာခွင့်ရရေး NLD အစိုးရအနေနဲ့အထွေထွေလူငင်းချမ်းသာခွင့်တည်းရဲ့အမြန်ဆုံးကြေညာပေးဖို့တိုက်တွန်းခဲ့ပါတယ်ရှင်။